မြန်မာနိုင်ငံပြည်ပခန့်မှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကြံဖက်လို့ရကိုရှောင်ရှားဖို့နဲ့လူသားစာနာမှုအကူအညီတွေပေးလို့ရအောင်လုပ်ပေးကြဖို့အရှိတောင်အရှာနိုင်ငံတွေနဲ့နောက်နိုင်ငံတချို့ကတိုက်တွန်းထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့ဒေါ်လာရေးဆင်နွှဲဖို့အင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အခုလိုနိုင်ငံတကာဘက်ကတုံ့ပြန်တန်တွေထွက်လာတာပါ။ Indonesia နိုင်ငံရဲ့ဌာနပြောခွင့်ရ Tuku Pfizer ရှာကမြန်မာလူမှုဘေးကင်းရေးနဲ့တာယာဝါပြောရေးကိုသက်ဆိုင်သူအားလုံးကဦးစားပေးရပါမယ်လို့ Reuters သတင်းဌာနကပြောပါတယ်။ဒီရင်အခြေအနေပေကင်းလုံခြုံမှသာလူသားစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့လည်းပြောခွင့်ရ Pfizer ဆရာကပြောပါတယ်။မလေးရှားနိုင်ငံသားဝန်ကြီး Saifuddin Abdullah ကဘုံသဘောတူညီချက်၅ချက်ကိုဖြစ်နိုင်တဲ့များအမြန်ဆုံးအကောင့်တွေမပေါ်နိုင်တဲ့အပေါ်ကျွန်တော်တို့စိတ်ပြက်တယ်လို့ပဲပြောနိုင်ပါတော့တယ်လို့ online ကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။အခုနောက်ဆုံးအခြေအနေအရဆိုရင်တော့အားလုံးအစကနေပြန်စရတော့မှာပါပဲလို့လည်းဝန်ကြီး Abdullah ကဆိုပါတယ်။အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူကလည်းမြန်မာနိုင်ငံအကြက်တဲကိုအကြံဖက်နီလန်းနဲ့ဖြည့်ရှင်းဖို့ချိုးပန်းတာလက်မခံကြောင်းငင်းငင်းချမ်းချမ်းဖြည့်ရှင်းကြဖို့တိုက်တွန်းကြောင်းလူသားစာနာမှုအကူအညီတွေဘေးရန်ကင်းကင်းနဲ့အဓာအစီမရှိပေးနိုင်ဖို့တည်ငြိမ်အေးချမ်းနဲ့ပတ်ဝန်းကျင်လိုအပ်ကြောင်း RFA သတင်းဌာနကမနေ့ကအီးမေးလ်နဲ့တုံ့ပြန်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကြည်ဒင်သံမတ်ကြီးပီတာဖောက်စ်ကဆီယနာဒိန်းနာနဲ့အကြံဖက်လို့ရတွေကိုကျွန်တော်တို့အပြင်းအထန်ပြစ်တင်ရှုတ်ချပါတယ်လို့ Facebook မှာရေးခဲ့ပြီးအားလုံးဆွေးနွေးပြောဆိုကြဖို့တိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အနာသိန်းတာကိုအနောက်နိုင်ငံတွေလိုပြစ်တင်ရှုတ်ချတာမျိုးမလုပ်တဲ့တူဆိုရကတော့မြန်မာနိုင်ငံကတက်ဆိုင်သူအားလုံးအဖွဲ့အားလုံးအနေနဲ့ဒိုင်းပြည်နဲ့လူလူရဲ့ရေရှည်ကြိုးစီးပွားကိုအလေးထားတဲ့နေဆိုတာတိုက်တွန်းပြောဆိုနေပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝမ်တင်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်နိုင်ငံတကာပြည်ပခန့်ချင်းတွေကိုစောင့်ကြည့်လာနေတဲ့ ICG အဖွဲ့ကမြန်မာရေးပြန့်ကျင်သူဒုဖြစ်သူ Richard Hawsey က NUG ကြေညာချက်ကိုမြန်မာနိုင်ငံက Social Media အသုံးပြုသူတွေကြားမှာအခိုင်အမာထောက်ခံကြတာတွေ့ရပါတယ်လို့ပြောပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM အဖွဲ့ဝင်တူဖြစ်သူ Chris Sidoti ကအကြံဖက်လို့ရဟာမြန်မာလူမှုဘေးဒုက္ခရောက်ရတဲ့အကြောင်းရင်းဖြစ်ပြီးအဖြေမဟုတ်ပါဘူးလို့ဒီကနေ့ရဲ့ဆွေးနွေးထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ NUG ရဲ့ရည်တည်ချက်အမြင့်ကိုကျွန်တော်တို့ခန်းစားနားလည်ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ရဲ့ရလတ်အနေနဲ့ဖြစ်လာမှာတွေတော်တော်စိုးရိမ်မိပါတယ်လို့လည်း Mr. Sidoti ကပြောပါတယ်။